ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွင်တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနဲ့ဂမ်ဘီယာအကြားဖြစ်နေတဲ့ ICJ အမှုမှာအပြန်အလှန်လျှောက်လွှဲချက်ပေးတာထက်မြန်မာစစ်တပ်ဟာဂျီနိုဆိုက်ကျူးလွန်ခဲ့မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကို ICJ တရားရုံးအနေနဲ့တိုက်ရိုက်လှုပ်ဆောင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဘက်ကဧပြီ24ရက်နေ့မှာတင်သွင်းဖို့တတ်မှတ်ထားတဲ့လျှောက်လွှဲချက်ကိုအချိန်မီမတင်နိုင်ပဲရက်ရွှေ့ဖို့တောင်းဆိုနေတာပါမှတ်အင်ချင်းနိုင်ကဆက်သွယ်မြင်မြန်ထားပါတယ
် Netherlands နိုင်ငံဒီဟိတ်မြို့အခြေဆိုင် ICJကုလသမဂ္ဂနိုင်ငံတကာတရားရုံးမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်ဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မြန်မာရဲ့ကန့်ကွက်ရှောက်ထားချက်ကို2022ခုနှစ်ဇူလိုင်လမှာ ICJ ကပယ်ချခဲ့တာပါ။ဒါကြောင့်ဒီနှစ်ဧပြီလ24ရက်နေ့ဒီကနေ့နောက်ဆုံးထားပြီးတော့မြန်မာစစ်တပ်ရဲ့ဂျီနိုဆိုက်ကျူးလွန်မှုဆိုတဲ့ဂမ်ဘီယာဆွဲချက်တွေကိုပြန်ပြီးခြေပါဖို့စစ်ကောင်စီကပထမဆုံးအကြိမ်စင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒါပေမဲ့အချိန်မီတင်သွင်းနိုင်ခြင်းမရှိဘဲတစ်နှစ်အထိရွှေ့ဆိုင်းဖို့တရားရုံးကိုရှောက်လှဲခဲ့ပေမဲ့ ICJ ကတော့အချိန်တစ်လအထိပဲတိုးပေးခဲ့ကြောင်းဧပြီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကတော့ ICJ တရားရုံးအနေနဲ့နှစ်ဖက်အစီရင်ခံစာတွေအပြန်အလှန်တင်သွင်းနေတဲ့အစဉ်ကိုကြော်ပြီးအဓိကဆုံးဖြတ်ရမယ်မြန်မာစစ်တပ်ရဲ့ဂျီနိုဆိုက်ကျူးလွန်မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကိုပဲတိုက်ရိုက်သွားတင်ကြောင်း VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီ NUG အနေနဲ့ကတော့ရှင်းတယ်ဒါဒီ case ကို substantive ကိုပဲတန်းသွားဖို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့တောက်လျှောက်တိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးအော်အချိန်ကိုရွှေ့တယ်ရွှေ့တယ်ဆိုတဲ့ဥစ္စာအားလုံးသိတဲ့အတိုင်းဒီစစ်တပ်အနေနဲ့အမြဲတမ်းသူတို့အလေးအထားရှိတဲ့အတိုင်းအချိန်ကိုဝယ်နေတာပေါ့နော်ဘိုင်းတိုင်းလုပ်နေတယ်လို့ဟိုကျွန်တော်တို့ဟိုမြင်ပါတယ်ဒီဘာသာရပ်ကိုမဆွေးနွေးခင်မှာဟိုနောက်တွေကိုစုတ်စုတ်ခိုင်းတယ်ပေါ့နော် report တင်တယ်ဆိုတဲ့ဥစ္စာကိုလည်းနောက်စုတ်ခိုင်းတာလဲဒါ procedure အရသူတို့ကတောင်းဆိုလို့ရတယ်ယူဆပြီးတော့လုပ်တဲ့ဥစ္စာပေါ့နော်အခုလိုမျိုးတောင်းဆိုလိုက်တဲ့အတွက်ကြောင့်ဘာပြောအနည်းဆုံးတော့ဒီ ICJ ဟိုမှာဒီတရားသူကြီးတွေနဲ့တွေ့ရတယ်ဆွေးနွေးရတယ်ဘာပြောအချိန်အလကားကုန်သွားတာပေါ့နော်ဆိုတော့အဲ့ဒါတွေကိုအတွက်ကိုအချိန်မပေးဘဲနဲ့တကယ်အခုပေါ့နော်ခုနဂျီနိုဆိုက်ဖြစ်တယ်မဖြစ်ဘူးနောက်ပြီးတော့အရှိကိုပေါ့နော်သူတို့ကာကွယ်ပေးဖို့အတွက်အရှိကိုဘာလုပ်ရမလဲဆိုတဲ့ဥစ္စာအဲ့ဒါတွေကိုကျွန်တော်တို့ကဆွေးနွေးစီချင်တာ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဂမ်ဘီယာရဲ့ဂျီနိုဆိုက်ဆွဲချက်တွေကိုတုံ့ပြန်ခြေပါဖို့သူတို့ပြင်ဆင်နေတဲ့အစဉ်ခံစားမှာအချက်လက်တွေအပြည့်စုံတင်သွင်းနိုင်ရေးအချိန်ထပ်ပြီးတိုးပေးဖို့ ICJ တရားရုံးကိုရှောက်ထားခဲ့တာဖြစ်တယ်လို့ VOA ကပြောပါတယ
်။အဓိကတော့ဒီမြန်မာဘက်ကနေပြီးတော့ကျွန်တော်တို့ဒီ counter memory ရေပေါ့ counter memory ရေတင်နိုင်ဖို့အတွက်ကျွန်တော်တို့ပြည့်စုံတင်နိုင်ဖို့အတွက်ကျွန်တော်တို့အချိန်ထပ်မံလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါပြောခြင်းဖြစ်ပါတယ်။အဲ့ဟာကိုလည်းကျွန်တော်တို့မီလာထဲမှာရှိဆိုင်နေဆိုတော့ပြရပါတယ်ဗျာ။ပြည်စုံလို့မဟုတ်ပါဘူး။အဲ့မှာချက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြ။ဒါဖြည့်ဆွတ်စရာတွေရှိတယ်၊ပုံမှုခိုင်မအောင်လုပ်စရာတွေရှိတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအချိန်နောက်ရှိဆိုင်တွေကိုပြောကြည့်ဖြစ်တယ်
။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာမသိမ်းခင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိဘူးလို့ ICJ တရားရုံးမှာခြေပလျှောက်ထားခဲ့တာပါအခု NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ NLD အစိုးရရဲ့ခြေပချက်ကိုပြန်ပြီးရုပ်သိမ်းကြောင်း ICJ တရားရုံးကိုတင်သွင်းထားတာပါ ICJ တရားရုံးဘက်ကတော့ဒီရုပ်သိမ်းချက်ကိုလက်ခံရရှိခဲ့ကြောင်းတရားဝင်တုံ့ပြန်ထားပေမဲ့လက်ရှိစစ်ဆေးနေတဲ့အမှုမှာ NUG ကိုမြန်မာနိုင်ငံကိုကိုစားပြုဖို့ချက်ကိုတော့လက်မခံခဲ့ပါဘူးNLD အစိုးရကိုပဲကိုစားပြုကြောင်းကုလသမဂ္ဂမှကြေညာထားတဲ့တာမတ်ကြီးဦးကျော်မိုးထွန်းကတော့ ICJ အနေနဲ့ပြည်သူကအတိမတ်ပြုတဲ့အစိုးရကိုပဲလက်ခံပြီးရိုဟင်ဂျာတွေကိုအမြန်ဆုံးအကာအကွယ်ပေးနိုင်ရေးလှုံ့ဆော်တင်ကြောင်း VOA ကိုခုလိုပြောပါတယ
်ပြည်သူတွေပေါ့နော်ပြည်သူတွေရဲ့ကိုစားပြုဆောင်ရွက်တဲ့ဥစ္စာမျိုးတွေမှာတကယ်ပြည်သူကိုစားပြုတဲ့ကိစ္စကိုဟိုလူတွေကိုပဲပေါ့နော်လက်ခံဆောင်ရွက်ခြင်းအပြင်ပို့ပြီးတော့ထိရောက်စီရဲဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဖြည့်ဆက်ပြီးတော့ပြောလိုပါတယ်။ဘာပြောပြောအားလုံးလည်းသိတဲ့အတိုင်းပေါ့နော်။ဒီကျွန်တော်တို့ရိုဟင်ဂျာတွေအနေနဲ့လည်းက ခံစားခဲ့ရတဲ့ဥစ္စာကများနေပြီအခုဆိုလဲပေါ့နော်ဒီကပ်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ပစားမှာရှိတဲ့ကပ်နေတယ်မှာနေနေရတဲ့လူတွေလဲပေါ့နော်စိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့အတွက်ကြောင့်ပေါ့နော်ဒီကိစ္စကိုကျွန်တော်တို့ကတော့မြန်မြန်ဖြေရှင်းကျင်လို့ပြီးမြန်မြန်ပြီးဆုံးစေလို့ပြီးတော့အထူးသဖြင့်ပေါ့နော်အခုလိုမျိုး ICJ ကိစ္စမှာကျွန်တော်တို့ဒီ NUG ကနေပြီးတော့တင်သွင်းတဲ့ဥစ္စာတွေကိုအလေးနဲ့ထားစဉ်းစားဆောင်ရွက်ခြင်းအပြင်လည်းပေါ့နော်ဒီလိုမျိုးပြဿနာကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာတစ်ဖက်တစ်လမ်းကနေပြီးတော့အထောက်အကူဖြစ်စေမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့ယုံကြည်တယ်
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးကစစ်ဆေးကြားနာသွားမဲ့အချိန်ဟာ၄နှစ်လောက်ကြာနိုင်ပြီးစစ်တပ်ရဲ့ရက်ဆက်ကျူးလွန်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာတွေကိုတရားရုံးရှေ့မှောက်ထွက်ဆိုလာနိုင်ခြင်းရှိတယ်လို့လည်းနိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘတ်ကာကသုံးသပ်ထားပါတယ်ရှင်